American စာနယ်ဇင်းသမား Danny Feston ကသူ့မိသားစုနဲ့အတူအချိန်ပေးနေထိုင်ပြီးတဲ့နောက်မြန်မာနိုင်ငံမှာအချင်းကျနေစေဖြစ်တဲ့သတင်းသမားတွေအတွက်တောင်ကအချင်းကျနေသူအားလုံးအတွက်သူလုံနိုင်တဲ့လောက်လှုပ်ဆောင်သွားမယ်လို့ပြောကြလိုက်ပါတယ်။စစ်ကောင်စီကပြန်လွတ်ပေးလိုက်ပြီးတဲ့နောက် American ပြည်ထောင်စုနယူးယောက်မြို့ JFK အပြည်ပြည်ဆိုင်ရာလေစစ်ကိုဒီကနေ့မနေ့ပိုင်းရောက်လာပြီးလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း Danny Feston ကအဲ့လိုပြောကြားသွားတာပါ။သူပြန်လွတ်မယ်ဆိုတော့ကိုချိုးမသိခဲ့ပဲအဲ့ဒီနေ့ကသူ့ကိုခြေချင်းခတ်ဘာမှမမေးဖို့ပြောမပြောဖို့မှားပြီးကားစီးပေါ်တင်လိုက်ပြီးတဲ့နောက်အင်းစိန်ထောင်ကနေလေစိတ်ကိုခေါ်သွားခဲ့တယ်လို့ပြောပါတယ်လေစိတ်ကိုရောက်ပြီးနိုင်တော်ချပြီးတဲ့နောက်ရဲရာရှိသူရောက်ရှိလာပြီးသူ့ပေါ်ဆွဲဆူထားတဲ့ပြစ်မှုတွေကိုပြောဆိုခဲ့တယ်လို့အဲ့ဒါတွေအားလုံးကနေပြစ်ဒဏ်လွန်ကျင်းခွင့်ပေးတယ်လို့ပြောခဲ့တဲ့အကြောင်း Danny Feston ကပြောကြပါတယ်သူပြန်လွတ်လာတာမှာအဓိကအခန်းကဏ္ဍကပါဝင်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဟောင်းဘေးရစ်ချန်ဆာကသူဟာစစ်ကောင်စီကောင်းဆောင်ဘုံယုံမှုကြီးမင်းအောင်လှိုင်နဲ့လေးချိန်တွေ့ဆုံခဲ့ပြီးပြောဆိုခဲ့တာတွေထဲမှာ Danny Feston ကိုပြန်လွတ်ပေးခြင်းအပြင်လူသားချင်းစာနာမှုဆိုင်ရာသဘောထားကိုပြသတဲ့လက်ဆောင်တစ်ခုဖြစ်လိမ့်မယ်လို့တိုက်တွန်းပြောဆိုခဲ့တယ်ဆိုပြီးသတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားခဲ့ပါတယ်။သူ့ရဲ့မြန်မာနိုင်ငံခီးစဉ်တွင် Danny Feston နဲ့သူ့အဖွဲ့အစည်းဖြစ်တဲ့Richardson Foundation ကမြန်မာနိုင်ငံခြေစိုက်ဝန်ထမ်းတူဖြစ်သူမအေးမို့လို့ပြန်လွတ်အောင်လုပ်နိုင်ခဲ့တာမြန်မာနိုင်ငံအတွက် COVID-19 နဲ့လူသားချင်းစာနာမှုဆိုင်ရာတခြားအကူအညီကိစ္စတွေတိုးတက်မှုအနှဲငယ်ရခဲ့တာတွေကို Mr. Richardson ကထည့်သွင်းပြောဆိုသွားခဲ့ပါတယ်